အခုလိုဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမှာမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုအိုဘားမားအစိုးရကရှော့ချပေးရေးစဉ်းစားနေကြောင်းလည်းဘန်ရော့စ်ကသတင်းတောက်တွေကိုပြောပါရယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်စေဖို့စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့အတွက်အခုလိုစဉ်းစားတာဖြစ်တယ်လို့အာဆီယံထိပ်သီးအစည်းအဝေးကျင်းပရာလာအိုစ်နိုင်ငံဗီယန်ဂျန်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကပြောသွားတာပါဆက်သွယ်မေးမြန်းထားတဲ့မက်နန်ဒါချန်ကအသေးစိတ်ကိုပြောပြမှာပါရှင်
ဟုတ်ပါတယ်ဧပြီလ1ရက်နေ့မှာအစိုးရတာဝန်ကိုတရားဝင်လွှဲပြောင်းရယူခြင်းကစလို့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ရဲ့ပထမဦးဆုံးအကြိမ်တရားဝင်လာရောက်မဲ့ American Keyson အတွင်းစက်တင်ဘာလ14ရက်နေ့ကျရင်အင်ပီရိုမှာသမ္မတဥဘာမားနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီ Keyson အတွင်းမြန်မာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အရင်စစ်အစိုးရလက်ထက်ကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ချမှတ်ထားတဲ့တန်ခတ်ရေးယူမှုတွေကိုရှော့ချပေးဖို့စဉ်းစားနေတာဖြစ်တယ်လို့အင်ယူရောအမျိုးသားလုံခြုံရေးလက်ထောက်ကြံပေးလက်ဖြစ်သမ္မတအိုဘားမားရဲ့လက်ထောက်လက်ဖြစ်တဲ့ဘန်ရော့စ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပ
ါ I think the biggest thing that we can do is help their economy grow again by opening up greater trade between Myanmar and the United States and other countries
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့အနေနဲ့အကောင်းဆုံးအကူအညီပေးနိုင်တာကမြန်မာနိုင်ငံနဲ့အမေရိကန်အပြင်တခြားကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံတွေကြားကုန်သွယ်ရေးလမ်းဖွင့်ပေးဖို့ပါပဲဒီလိုလှုပ်ဆောင်နိုင်ဖို့ရကျွန်တော်တို့အနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံသားယင်းနှိမ့်ညွတ်နယ်မှုနဲ့ကုန်သွယ်ရေးကိုအားဖြည့်ပေးနိုင်မဲ့ပတ်ဝန်းကျင်ဖန်တီးပေးရမှာကူညီဖို့ပါပဲအဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုတွေချော့ချပေးဖို့အပြင်စီးပွားရေးလုပ်ငန်းတွေတိုးချဲ့နိုင်ဖို့ခြေလှမ်းတွေယူခဲ့ပြီးဖြစ်ပါတယ်ဒါကိုကျွန်တော်တို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါတကယ်တော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အဓိကရည်ရွယ်ချက်ကလည်းဒီမိုကရေစီအတွင်ကူးပြောင်းရေးထောက်ခံအားပေးဖို့ဖြစ်ပါတယ်တချို့အမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုကြည့်ရင်ဒေါ်အောင်ဆန်းစုကြည်နှိတ်ကုတ်ခံခဲ့ရတဲ့ဆက်ဆံမှုတွေကြောင့်ဖြစ်တယ်ဆိုတာကိုတွေ့ရပါလိမ့်မယ်။မြန်မာနိုင်ငံအတွင်းမှာပြဿနာကြီးဆက်လက်ရှိနေသေးတယ်ဆိုတာကိုနားလည်သဘောပေါက်ပေမဲ့ဒီမိုကရေစီအကျိုးရလဒ်တွေကိုလူထုကခံစားနိုင်မှုကျွန်တော်တို့လိုလားပါတယ်
။မြန်မာနိုင်ငံမှာရှစ်လေးလုံးအရေးခေတ်နောက်ပိုင်းမေ30တပိတ်ရင်အရေးခေတ်နောက်ပိုင်းနဲ့ရှစ်ဝါရောင်တန်ခါအရေးခေတ်နောက်ပိုင်းတွေမှာအမေရိကန်ပြည်ထောင်စုကဒဏ်ခတ်အရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။အခုလိုအမေရိကန်ကမြန်မာပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရှော့ချပေးဖို့စဉ်းစားနေချိန်မှာပဲနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကတော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်ခိုင်မာမာမရှိသေးပဲဒဏ်ခတ်မှုတွေရုပ်သိမ်းဖို့မသင့်ဘူးလို့ယူဆနေကြတာပါဒဏ်ခတ်မှုတွေကို Alliance လို့ပြန်မရုပ်သိမ်းဖို့အင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြီးအမေရိကန်အစိုးရကိုတိုက်တွန်းခဲ့တဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးရာတာဝန်ခံBrett Adams ကတော့အထူးသဖြင့်မြန်မာနိုင်ငံရေးမှာဆက်လက်ဩဇာလွှမ်းမိုးနေတဲ့စစ်တပ်ကိုဖိအားပေးနိုင်ဖို့ဒဏ်ခတ်မှုတွေဆက်ပြီးတော့ရှိတင်တယ်လို့ပြောပါတယ်
။ We think it's premature to lift most sanctions. Aung San Suu Kyi has said in the past not too long ago that sanctions should remain in place. John Kerry said
ဒဏ်ခတ်မှုအများစုကိုရုပ်သိမ်းဖို့အချိန်မတန်သေးဘူးလို့ကျွန်တော်တို့ကယူဆပါတယ်။ Aung San Suu Kyi ကိုယ်တိုင်ကလည်းဒဏ်ခတ်မှုတွေမရုပ်သင့်သေးဘူးလို့ပြောခဲ့တာသိမကြသေးပါဘူး။နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကလည်းပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မပြည့်မချင်းဆက်ထားတယ်လို့ပြောပြပါတယ်။ထိလွယ်ရှလွယ်အခြေအနေမျိုးဒါမှမဟုတ်စတောင်မစသေးတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေတပုံကြီးကျန်နေသေးတဲ့အတွက်ဆောလွန်သေးတယ်လို့ထင်ပါတယ်။ပြည်ပြင်ပြောင်းလဲရေးလမ်းအတိုင်းဆက်လျှောက်ပြီးအတားအဆီးတွေမလုပ်တော့တဲ့အထိဒဏ်ခတ်မှုတွေကိုစစ်တပ်နဲ့စစ်တပ်ထဲကချမ်းသာနေကြတဲ့လက်ဝေကံလူဒန်းစားတွေကိုပြစ်မှတ်ထားတင်ပါတယ်။
ဒါပေမဲ့လည်းဝါရှင်တန်ခြေဆိုင်ဂျော့ချ်တောင်းတက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူဂုံဒူးဆောင်ပမောက်ကဒေးဗစ်စတိုင်းဘတ်ကတော့သမ္မတအိုဘားမားအစိုးရရဲ့နိုင်ငံသားရေးရာမူဝါဒတွေထဲမှာမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံခဲ့တဲ့မူဝါဒဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့မြင်ပါတယ်
။ Well the sanctions basically were there because of Aung San Suu Kyi. Aung San Suu Kyi essentially so very strongly influenced US policy.
ပိစုတံခါးမှုတွေရှိနေတာဟာလေအခြေခံအားဖြင့်ကတော့ဒေါင်ဆန်းစုကြည်ကြောက်ပါမြန်မာနိုင်ငံအပေါ်အမေရိကန်ရဲ့မူဝါဒတွေနဲ့ပတ်သက်လို့နှစ်ပေါင်းများစွာဒေါင်ဆန်းစုကြည်ကခံခံမှမှဩဇာညောင်းခဲ့ပါတယ်မကြသေးခင်ကမှအပြောင်းလဲတွေဖြစ်လာတာပါလူအခွင့်အရေးအုပ်စုတွေကတော့ဒဏ်ခတ်ဖို့ကိုအမြဲတမ်းလိုလားကြပါတယ်ဒါပေမဲ့လည်းဒဏ်ခတ်မှုတွေနဲ့ဒီမိုကရေစီကိုဘယ်တော့မှမရနိုင်ပါဘူးကျွန်တော်ကတော့ဒဏ်ခတ်မှုတွေရုပ်သေးသင့်တယ်လို့ယူဆပါတယ်လက်နဲ့ရောင်းချတာမျိုးလောက်ကိုပဲချန်ရင်းရင်ချန်သားတင်ပါလေ
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ပြီးဦးသိန်းစိန်ဦးဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်မှာပဲမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံလာတဲ့အမေရိကန်ကတော့2012ခုနှစ်ဇူလိုင်လကစလို့2016ခုမေလအထိမြန်မာငွေကြေးဆိုင်ရာဘဏ်လုပ်ငန်းတွေတွင်းကုန်တွေနဲ့ American ရဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေပေါ်ကန့်သတ်ထားမှုတော်တော်များများကိုဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းမှုမှာအဟန့်တားလုပ်သူတွေလူခွင့်ရချုပ်ဖောက်မှုတွေနဲ့ဆက်နွယ်သူတွေဖြစ်မြန်မာစစ်ဘက်ဆိုင်ရာတွေလက်နက်ကင်ဖွဲ့စည်းတွေ SDN ခေါ်လူပုဂ္ဂိုလ်ဖွဲ့စည်းတချို့ရောအမေရိကန်ဗန္ဓာရေးဌာနကဆက်လက်ပြီးပြစ်မှတ်ထားဒဏ်ခတ်မှုတွေချမှတ်ထားဆဲဖြစ်ပါလိမ့်ရှင်။